ကမ္ဘာမြေကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစဉ်ပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်သချင ဆုံးတဲ့သချင်းတပုတ်ဖြစ်လာပါပြီ။နိုင်ငံသားတိုင်းဟာနိုင်ငံတော်သချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်။အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြည်သေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်။ဒီတစ်ပတ်မှာလဲဖွဲ့စည်းပုံအခြေခံဥပဒေနည်းဥပဒေဆိုတဲ့စကားလုံးတွေဟာကျွန်တော်တို့အများပြည်သူတွေရဲ့နားမှာတော့အတော်ပဲအဝင်ခက်လာတဲ့စကားလုံးတွေဖြစ်နေပါတယ်။ဘာကြောင့်လဲဆိုရင်ကျွန်တော်အထက်မှာတင်ပြခဲ့ဘူးသလိုပဲဥပဒေဆိုတာဟာဥပဒေပြဋ္ဌာန်းသူတွေကိုယ်တိုင်မှန်မှန်ကန်ကန်မကျင့်သုံးလို့ဥပဒေကိုလိုက်နာရမယ့်လူတွေကလည်းလက်မခံကြတာသိကြပါတယ်။ဒါတော့ဖွဲ့စည်းပုံအခြေခံဥပဒေလို့ပြောလိုက်တာနဲ့အများပြည်သူဟာသိတ်ကိုစိတ်ဝင်စားမှုမရှိလာပါဘူး။ဒါပေမဲ့ပြစ်ပယ်ထားလို့မရဘူးဆိုတာကျွန်တော်ထပ်ပြီးသတိပေးလိုပါတယ်။ကောင်းပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဘယ်လိုဟာမျိုးလဲလို့မေးလိုက်တိုင်းမေးလိုက်တိုင်းအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကြီးအစိမ်းရောင်စာအုပ်ကြီးခတ်ထူထူစာအုပ်ကြီးအကြောင်းကိုပြောနေရင်တော့အင်မတန်မှပြင်းစရာကောင်းပါတယ်။အဲ့ဒီအစိမ်းရောင်ထူထူကြီးထဲမှာပါနေတဲ့အချက်တွေဟာအများပြည်သူတွေရဲ့ကံကြမ္မာအများပြည်သူတွေရဲ့အသက်အမြဖြစ်နေတာကြောင့်အလေးထားဖို့လိုအပ်တာကိုလည်းကျွန်တော်အသိပေးလိုပါတယ်။တခုတော့ပြောချင်ပါတယ်ဥပဒေတွေဟာအများပြည်သူကလက်မခံမှုဆိုရင်အလွယ်တကူပြန်ပြင်လို့ရတဲ့ဥပဒေတွေဖြစ်ဖို့တော့အရေးကြီးတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်။ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကအကြောင်းအရာဟာဘာလဲဆိုရင်အများပြည်သူတွေကမကြိုက်လို့သဘောမတူလို့လက်မခံခြင်းလို့ပြင်ကျင်ပြီဆိုတဲ့အချိန်မှာအလွယ်တကူပြင်ဆင်နိုင်မဲ့အခြေအနေမျိုးကိုဘယ်လောက်ပဲထူထူနေတဲ့စာအုပ်ကြီးကခွင့်ပြုဖို့လိုပါလိမ့်မယ်။ဒါဟာဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကကျတဲ့အစိတ်ပိုင်းပဲဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာနှစ်ပေါင်းများစွာပေါ်ပေါက်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာအများပြည်သူပြင်ကျင်တဲ့အချိန်မှာပြင်ခွင့်မရပဲအစိုးရကသာသူပြင်ကျင်တဲ့အချိန်မှသာပြင်ဆင်တတ်ကြပါတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကျင်တဲ့အခါမှာသွေးထက်တန်ယုံမှုတွေနဲ့ရင်ဆိုင်ရပါတော့တယ်။ထောင်ကွာခွန်ဆက်လေးဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်ပါ။အာဏာရှင်ကစိတ်တိုင်းရရွေးချယ်ခဲ့တဲ့အဲ့ဒီဖွဲ့စည်းပုံကိုအများပြည်သူကပြင်ကျင်တဲ့အချိန်မှာပြင်ခွင့်မရတဲ့နောက်ဆုံးဆန္ဒပြပွဲတွေဖြစ်ပါတယ်။1988ဒီမိုကရေစီအရေးတော်ပုံကြီးဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာသွေးထွက်တန်ယုံမှုနဲ့အတူ1984ဖွဲ့စည်းပုံအခြေခံဥပဒေကြီးကျဆုံးခဲ့ပါတယ်။အခုကြုံရပြန်မှပြီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာနှစ်ပေါင်းများစွာရေးဆွဲခဲ့ပြီး1984ဖွဲ့စည်းပုံအခြေခံဥပဒေနဲ့တိတ်မချလာပါဘူး။အထက်မှာပါတဲ့အချို့အချက်တွေဟာပြောင်းလဲသွားတဲ့ဆိုပေမဲ့အများပြည်သူကပြုတ်ပြင်ပြောင်းလဲလိုတဲ့အခါမှာအလွယ်တကူပြုတ်ပြင်ပြောင်းလဲခွင့်ပေးမထားတာဟာဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်။ကောင်းပါပြီ။ဒါဆိုရင်အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုသိအောင်အများပြည်သူနားလည်အောင်ဘယ်ကကျွန်တော်စပြောမလဲဆိုရင်ပုံမှန်436ကနေကျွန်တော်ပြောရပါမယ်။ဘာကြောင့်လဲဆိုတော့2014ခုနှစ်မေလ28ရက်နေ့ကစလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းတို့ပူးပေါင်းပြီးအများပြည်သူကြားထဲမှာပုံမှန်436ပြင်ဆင်ရေးလှုပ်ရှားမှုကြီးကိုဆောင်ရွက်ခဲ့တာကြောင့်အဲ့ဒီပုံမှန်ကိုအများပြည်သူတွေရင်းနှီးနေတယ်ဆိုတာသိကြပါတယ်။အဲ့ဒီပုံမှန်ပြင်ဆင်ရေးအတွက်အစပိုင်းလှုပ်ရှားမှုတွေလုပ်တဲ့ခါမှာကြီးနိုင်တစ်ဖက်ကမ်းကိုကျွန်တော်တို့ရောက်ခဲ့ကြပါတယ်။ပုံမှန်436ပြင်ဆင်လက်မှတ်ရေးထိုးလှုပ်ရှားမှုတွေလာပြီးဆိုတော့လူတချို့ကအတန်လှွင့်ပါတယ်။အဲ့ဒီပုံမှန်436ဆိုတာဟာဗိုလ်ချုပ်ကိုယ်တိုင်ရေးဆွဲသတ်မှတ်ခဲ့တာလို့ပြောပါတယ်။ကျွန်တော်တို့88မျိုးဆက်တွေကတည်တဲ့ချိန်မှာအဲ့ဒီပြောတဲ့လူကိုလိုက်ရှာဖွေပါတယ်၊သူ့ကိုတွေ့ပါတယ်။တွေ့တဲ့ခါကျတော့ကျွန်တော်တို့ကသူ့ကိုမေးပါတယ်။ပုံမှန်436ကိုဘယ်သူရေးခဲ့တာလဲပြောဆိုတော့အေးလေပုံမှန်436ကဗိုလ်ချုပ်ရေးဆွဲတယ်လို့ပဲကျွန်တော်ပြောတာပဲ။ဘယ်ဗိုလ်ချုပ်ရေးဆွဲတယ်ဆိုတာကျွန်တော်မပြောပါဘူး။ဗိုလ်ချုပ်အောင်ဆန်းရေးဆွဲတယ်လို့လည်းကျွန်တော်မပြောပါဘူး။တေချာသားကတော့ဗိုလ်ချုပ်တွေရေးဆွဲခဲ့တယ်လို့ကျွန်တော်ပြောတာလေးဆိုပြီးကျွန်တော်တို့ကိုယူကြည်အောင်ဆောင်ပြီးပြန်ဖြေသွားပါတယ်။တကယ်တော့အများပြည်သူဟာဗိုလ်ချုပ်လို့ပြောလိုက်တာနဲ့ဗိုလ်ချုပ်အောင်ဆန်းကိုပြည့်ပြည့်မြင်ကြပါတယ်။တခြားဗိုလ်ချုပ်တွေကိုမမြင်နိုင်တော့ပါဘူး။အဲ့ဒါကိုအကြောင်းပြုပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကြီးဟာလည်း အများပြည်သူအလွယ်တကူပြစ်ပင်လို့မရတဲ့အခြေအနေရောက်သွားတာကိုသတိချရပါလိမ့်မယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပ
ါ။